ဆရာချုပ်ရဲ့ကောင်စီကနေ2020ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်လိုက်တာဟာတရားမျှတမှုမရှိကြောင်းနဲ့ဒလိုမျိုးပယ်ဖြတ်တာဟာဥပဒေနဲ့မညီကြောင်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SND ကဝေဖန်လိုက်တယ်လို့ရခိုင်မျိုးသားပါတီ AMP ဘက်ကလည်းဒီကြေညာကြကြောင်းမြန်မာပြည်ရဲ့နိုင်ငံရေးရှုပ်ထွေးမှုဟာပိုမိုဆိုးဝါးလာကြောင်းထုတ်ပြန်လိုက်ပါတယ်ရန်ကုန်ကလာတဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ကြောင်းဇူလိုင်လ 26ရက်နေ့ကကြေညာခဲ့တာပါရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SND ရဲ့အထွေထွေတွင်းမှုဦးစန်းလေးကဒီကြေညာချက်မှာတရားမျှတမှုမရှိကြောင်း VOA ကိုအခုလိုပြောပါတယ်
တူတူပြောရင်တော့အဲ့လိုပဲဖြစ်တာဟာလုံးဝတရားမျှတမှုရှိပြီပေါ့နော်။နောက်2021ရေကောက်ပွဲမှာမြေပြင်မှားတာတွေတရားမဲ့ကျင့်တာတွေရှိကောင်းရှိခဲ့တယ်လို့တနင်္ဂနွေနေ့အတိုင်းအတာရထွက်ပေါ်လာတဲ့မေရလက်ကအများပြည်သူလူထုရဲ့ဆန္ဒကိုကိုးစားပြုတယ်လို့ကျွန်တော်ယုံကြည်တယ်။နောက်ရေကောက်ပွဲဆိုင်ရာအငင်းပွားမှုတွေတရားမဲ့ကျင့်မှုတွေရှိခဲ့ရင်တော့မှာပဲဥပဒေနဲ့ခုံရုံးဖွဲ့ပြီးတော့မှ ုံလုံးကိုတိမ်ကျုံပယ်ဖြစ်လိုက်တာဒါဥပဒေနဲ့မညီဘူးမဲပေးခဲ့တဲ့လူတွေရောကြီးကောက်ပွဲဝင်ခဲ့တဲ့ကုသလေတွေရောနိုင်ချက်စီးနင်းပြည်ပါရောက်တယ်လို့မြင်နေက
ြလက်တလောအချိန်တွေမှာမြန်မာနိုင်ငံဟာဘက်ပေါင်းစုံအချက်တွေနဲ့ကြုံတွေ့နေရပြီးဆရာနာရှင်ပါပြောက်ရေးဆောင်ရွက်နေတယ်လို့ကိုဗစ်တတိယလှိုင်းကိုလည်းတိုက်ဖြတ်ဖို့လိုအပ်နေကြောင်းဒီနှစ်ခုကိုဆောင်ရွက်ရမှာတက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ပြည်သူကိုမျက်နှာမူဆောင်ရွက်စေလိုကြောင်းဦးစန်းလေးကဆက်ပြောပါရယ်
။ကြာရှုံးနိုင်ငံဖြစ်နေတဲ့ကျွန်တော်ဗမာပြည်အတွက်ကအာဏာရရှိရေးဆိုတာတက်ကိုကိုဗစ်ဆိုတဲ့ဘုံရံသူကိုဝိုင်းတိုက်ဖို့ကအားလုံးမှာတောင်းအောင်ရှိပါတယ်။တစ်ဖက်မှာကျွန်တော်မလိုလားတဲ့အာဏာရှင်တစ်နှစ်ပပျောက်ရေးနောက်တစ်ဖက်မှာကယောဂကင်းရှင်ပပျောက်ရေးဆိုတော့အချိန်နဲ့တပြိုင်တည်းစူပေါင်းလုပ်ဖို့လိုအပ်ပါရဲ့ခင်ဗျာ။ကျွန်တော်ကဘက်တစ်ခုတည်းကိုပဲအားကိုက်လိုက်တာနဲ့အခြားတစ်ဖက်မှာမလိုလားအပ်တဲ့ချိုးချိုးတွေဖြည့်ရှင်းလို့မရနိုင်တော့အောင်ဝင်လာနိုင်ပါလိမ့်။အဲ့တော့လူတို့ပျက်စီးဖို့အတွက်လူတို့လုံးဝမပါဖို့အတွက်ကိုကျွန်တော်တို့အဓိကထားအာရုံစိုက်ပြီးလုပ်ဖို့လိုအပ်ပါတယ
်။ SNL Party က2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်42ဦးအနိုင်ရပြီးတတိယမဲအများဆုံးရတဲ့ပါတီလည်းဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲကော်မရှင်ရဲ့2020ရွေးကောက်ပွဲရလဒ်ပယ်ဖျက်ကြောင်ထုတ်ပြန်ချက်မှာယူကော့ပွဲကျင်းပတဲ့မျိုးနယ်ပေါင်း315မျိုးနယ်ကမဲစင်းတွေကိုစစ်ဆေးကြည့်တဲ့အခါမဲမဲသမားမှု17တန်းကျော်တွေ့ရှိခဲ့ကြောင်းနဲ့အရင်ယူကော့ပွဲကော်မရှင်ဟာဥပဒေနီးဥပဒေတွေကိုဖောက်ပြခဲ့တာကိုတွေ့ရကြောင်းစည်ရင်းစရားနဲ့ကွာဖော်ပြထားပါတယ်။ရခိုင်မျိုးသားပါတီ ANP ကတော့မြန်မာနိုင်ငံဟာ2020ယူကော့ပွဲအလွန်မှာနိုင်ငံရေးရှုပ်ထွေးမှုတွေနဲ့အတူအပြုသဘောဆောင်တဲ့နိုင်ငံရေးအခြေအနေကနေအလုံးစုံပြတ်တုံးရေးစီကိုဦးတည်နေကြောင်းနဲ့ယူကော့ပွဲရလဒ်ကိုပယ်ဖျက်လိုက်တာနိုင်ငံရေးအချက်တွေကိုပုံမဆိုးဝါးသွားစေနိုင်အောင်ကြီးညာချက်ထုတ်ပြန်လာပါတယ်။ဒီနိုင်ငံရေးရှုပ်ထွေးအချက်တွေကလွတ်မြောက်အောင်ပြည်သူ့ဆန္ဒနဲ့အညီနိုင်ငံရေးအခင်းကျင်းသစ်တွေရဲ့ပေါ်ဆောင်ရေးကိုလည်းတိုက်တွန်းလာပါတယ်။ဒီလိုနိုင်ငံရေးအခင်းကျင်းသစ်ကိုနောက်ထပ်ရွေးကောက်ပွဲတရက်ကျင်းပရုံနဲ့အကောင့်တွေဖော်နိုင်မှာမဟုတ်ကြောင်းလည်း ANP ပါတီဥက္ကဋ္ဌဦးသာထွန်းလာကအခုလိုပြောပါတယ်
။ဥပဒေနဲ့နိုင်ငံရေးမှာရှုပ်ထွေးတဲ့အခြေအနေကပုံမဆိုးဝါးတဲ့အခြေအနေတစ်ခုကိုရောက်နေတယ်လို့ကျွန်တော်တို့ထုတ်ပြန်တယ်။အဲဒါကြောင့်ရုပ်ကောက်ပွဲနောက်တစ်ခုလုံးဝမလုပ်ဘူးဆိုတာထက်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရုပ်ကောက်ပွဲတစ်ခုထဲလုံးမယ်ဆိုရင်ပြင်းရင်တဲ့နိုင်ငံရဲ့အခင်းကျင်းတည်းရဲ့မဖြစ်မနေရှိဖို့လိုတယ်ရုပ်ကောက်ပွဲနောက်တစ်ခုလုံးမယ်ဆိုတာကတော့လုံးလုံးစေအရှိန်နေတော့ကလုံးဝဖြစ်နေစေမရှိသေးတဲ့အရှိန်နေလို့ပဲကျွန်တော်တို့အဲ့လိုပုံကတ
ANP ပါတီရဲ့ညင်ညာချက်မှာလက်ရှိပြည်သူတွေကြုံတွေ့နေရတဲ့ကိုယ်ပြယောဂအခြေအနေကြောင့်လူသားချင်းစာနာတဲ့အကူအညီတွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့လက်ရှိပြည်သူတွေခံစားနေရတဲ့စစ်ပေးတန်းတွေကိုချုပ်နှောင်အောင်နိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ကိုလည်းတိုက်တွန်းလာပါတယ်။ဖေဖော်ဝါရီလ1ရက်နေ့မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူခဲ့ပြီးတဲ့နောက်တနည်းတွင်ရေကောက်ပွဲကျင်းပပေးမယ်လို့ကြေညာထားပါတယ်။နောက်ပိုင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရေကောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိကြာနိုင်ကြောင်းလည်းထုတ်ပြန်လာပါတယ်ခင်ဗျာ။